ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ဟာဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့သူတို့ရဲ့အလုပ်ခရီးကိုစနေနေ့မှာအဆုံးသတ်လိုက်ပါတယ်။ဒီခီးဟာအဖွဲ့ရဲ့ဒုတိယခီးစဉ်မှာမေလ9ရက်နေ့က14ရက်နေ့ထိဒက္ကန်နဲ့ကော့စ်ဘဇားတို့ကိုသွားရောက်ခဲ့ကြတာဖြစ်ပါတယ်။ပထမခီးစဉ်ကို2019ခုနှစ်နိုဝင်ဘာလကသွားရောက်ခဲ့ပြီးကပ်ဘေးကြောင့်ခီးတစ်ခုနဲ့တစ်ခုကြားခုလိုခြားသွားခဲ့ရတာဖြစ်ပါတယ်။ဒီခီးစဉ်ဟာအလွန်ကိုအောင်မြင်ခဲ့တယ်လို့အဖွဲ့ရဲ့ခေါင်းဆောင်လက်ထောက်အတွေ့အမှုချုပ်နီကိုလတ်စ်ကူမီဂျန်ကပြောပါတယ်ဒီခီးစဉ်မှာမြန်မာနိုင်ငံကနေအာဒမရွှေပြောင်းခံလိုက်ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရေးကိုအထူးအလေးထားခဲ့တယ်လို့သူကဆိုပါတယ်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ တို့အပါအဝင်ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိစေရေးဆောင်ရွက်မှုဖြစ်စဉ်တွေမှာဒီအဖွဲ့ရဲ့တွေးရှိချက်တွေကိုပို့ပြီးမှဖြစ်ကြောင်းလူခွင့်ရေးအချို့ဖောက်ခံရိုဟင်ဂျာတွေကိုအဖွဲ့ကအာမတ်ခံခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဖွဲ့ကတွေးဆခဲ့ကြတဲ့သူတွေဟာ2011ခုနှစ်ကလေးကဖြစ်ခဲ့တဲ့သူတို့ရဲ့အနှိမ့်ဆက်ခံခံစားခဲ့ရတာတွေကိုသာမကမြန်မာနိုင်ငံကိုပြန်သွားလိုကြတဲ့သူတို့ရဲ့စာနာနဲ့မျှော်လင့်ချက်တွေပုံမှန်အခြေခံလူခွင့်ရေးရရှိရေးကိစ္စတွေကိုလည်းပြောခဲ့ကြတယ်လို့ကြေညာချက်မှာပြောထားပါတယ်။2018စက်တင်ဘာလမှာ IIMM ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။